ငွေကြေးဖောင်းပွားမှုနဲ့ရင်ဆိုင်ရတဲ့ဗြိတိန်နိုင်ငံမှာလောက်ခလစာတိုးမြင့်ပေးဖို့မြေသားဝန်ထမ်းတွေကဒီကနေ့တပိတ်မောက်ဆန္ဒပြလိုက်ကြပါတယ်။ယထာအာဏာပါဝင်ရဲ့ပို့ဆောင်ရေးအလုပ်သမားသမ္မတတို့ဟာလစာနဲ့အလုပ်တည်နေရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတနင်္လာနေ့ကဆွေးနွေးခဲ့ကြပေမဲ့အောင်မြင်ခဲ့ကြပါဘူး။ဗြိတိန်နိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုကြောင့်ကန့်သတ်ထားခဲ့တဲ့အသွားအလာတွေကိုပြန်ဖွင့်ပေးပြီးနောက်ပိုင်းယထာလုပ်ငန်းအပြည့်အဝပြန်ပြီးမလဲပတ်နိုင်သေးတဲ့အတွက်ဝန်ထမ်းတွေအဖို့အလုပ်ကိုင်မရေမရဖြစ်နေပါတယ်။ဝေကျေးဖောင်းပွားမှုကလည်းနှစ်ပေါင်း40ကျော်ကာလအတွင်းအဆိုးဆုံးချင်းတွေကိုရောက်ရှိနေပေမဲ့လောက်ခလာစာကတိုးမလာတာကြောင့်ဝန်ထမ်းတွေအခုလိုတပိတ်မောက်အလုပ်မစင်တာဖြစ်တယ်လို့သမ္မတကပြောပါတယ်။ဒါက1989ခုနှစ်နောက်ပိုင်းဗြိတိန်မြေထားကွန်ရက်အပေါ်အကြီးမားဆုံးဆန္ဒပြတာလည်းဖြစ်တယ်လို့ရထားဝန်ထမ်းသမ္မတကဆိုပါတယ်။ကြာသပတေးနေ့နဲ့စနေနေ့တွေမှာတပိတ်မောက်မဲ့ဝန်ထမ်း4000လောက်ရှိတယ်လို့သမ္မတကသတိပေးပြောဆိုထားပါတယ်။အခုလိုဝန်ထမ်းတွေတပိတ်မောက်ဆန္ဒပြနေကြတာကြောင့်တည်ယူပို့ဆောင်ရေးလုပ်ငန်းတွေအကြီးအကျယ်ထိခိုက်နိုင်တယ်လို့ပြည်ထိုင်တည်ယူပို့ဆောင်ရေးဝန်ကြီး Grant Shops ကကြေညာပါတယ်